အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းခွန်ဒုစ်ပြည်နယ်ကရှီယာမွတ်စလင်တွေရဲ့ဗလီဝတ်ကျောင်းမှာတောက်ကြံနေဝတ်ပြုဆူတောင်းသူတွေနဲ့ပြည်နယ်တုံးအသေးငယ်ဘုံခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုဆူတောင်းသူ46ဦးနဲ့မနေ့တေဆုံးပြီး150ကျော်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာခွန်ဒုစ်ပြည်နယ်မြို့တော်ခွန်ဒုစ်မြို့မှာဖြစ်ပွားခဲ့ကြောင်းနဲ့တေဆုံးဒဏ်ရာရသူအရေအတွက်ကိုပါတာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟိတ်ကအတည်ပြုပေးခဲ့တာပါ။ဒီတိုက်ခိုက်ဘုံခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ IS စစ်တွေးကြောအဖွဲ့အာဖဂန်ဆိုင်ရာ IS Khorasan အဖွဲ့ကနေကြေညာခဲ့ပါတယ်။ဒီအဖွဲ့ website ဆာမျက်နှာကိုစောင့်ကြည့်လေ့လာနေတဲ့ site ထောက်လိုင်းအဖွဲ့ကတော့အလားတူတိုက်ခိုက်မျိုးတွေထပ်ပြီးလှုပ်လာနိုင်တယ်လို့သတိပေးပါတယ်။ကနေဦးအချက်လက်တွေကဒီတိုက်ခိုက်မှုမှာလူတရာကျော်တေဆုံးထဏ်ရရတယ်လို့သိရကြောင်းအာဖဂန်ဆိုင်ရာကုလအဖွဲ့ကပြောတယ်လို့လူသေးပြောက်တိတ်နေတဲ့ဒီတိုက်ခိုက်မှုကြောင့်ဆိုးရိမ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့ဒီတိုက်ခိုက်မှုကကြောက်မဲ့ဖွယ်တိုက်ခိုက်မှုတစ်ခုလို့ပြောပြီးရှုံ့ချခဲ့ကြောင်းအတွင်းမှုချုပ်ယုံပြောဝင်ရကပြောပါတယ်။ဒါပြင်ဒီတိုက်ခိုက်မှုကလွတ်လပ်စွာကိုးွယ်ခွင့်ကိုချင့်တုံးတဲ့အရသားတွေပေါ်မှာတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောပါတယ်။တာလီဘန်ပြောခွင့်ရမူဂျာဟိတ်ကတော့ဒီတိုက်ခိုက်မှုတက်စုံစမ်းစစ်ဆေးနေပြီလို့ပြောရမယ်။အတိအကျကိုတော့ဘာမှထုတ်မပြောပါဘူး။